မြန်မာပြည်မှာငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်မြန်မာအစိုးရနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့ရန်ကုန်မြို့မှာစတင်ခဲ့ကြပါတယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုအစောဆုံး၈နှစ်ဆမ်းမှပြုလုပ်နိုင်ဖို့ရည်ရွယ်ဆွေးနွေးနေပေမဲ့လို့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လက်ရှိဆောင်ရွက်သားတွေဟာအလော30နိုင်နေတယ်လို့ယူဆနေပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲရေးအတွက်အစိုးရနိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဒုတိယအကြိမ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဆွေးနွေးပွဲကိုရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာဒီကနေ့မနက်9နာရီကနေညနေ6နာရီလောက်အထိကျင်းပခဲ့တာပါဒီဆွေးနွေးပွဲအဖွဲ့မင်ကွန်းမှာပြည်တော်စုဝန်ကြီးဦးအောင်မင်းကအမှားစကားပြောကြားရမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်တဲ့အတိုင်းနိုင်ငံရေးဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလ14ရက်နေ့မှာစတင်ဖို့အတွက်အားဆိုင်လှုပ်ဆောင်ဖို့လိုကြောင်းပြောဆိုပါတယ
်။ဒီနေ့ကတော့ဆက်ကြည့်ရဲဒီဆွေရေပေါင်း50ဆက်ကျမှာပါပဲ။ဒီကနေ့ကတော့ဆက်ကြည့်ရဲဒီကိုဆက်ရတဲ့ရေပေါင်း50ဆက်ကျမှာပါပဲ။ဒါကြောင့်တက်မှတ်တာရဲ့ဉာဏ်သေးရေးချင်းပြီးတော့ကျွန်တော်တို့ဥပဒေအားဆိုင်လို့အောင်ပါပဲ။
နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းတွေချမှတ်ရမှာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ရမယ့်ကိုယ်စားလှယ်ဦးရေပါဝင်သူတွေရဲ့အချိုးအစားဆွေးနွေးမယ့်အချက်တွေဆွေးနွေးရမယ့်စီမင်းစည်းကမ်းတွေဆုံးဖြတ်ချက်ချမှတ်ရမယ့်စည်းကမ်းနည်းလမ်းတွေပါဝင်မှာဖြစ်တယ်လို့လည်းပြည်တော်စုဝန်ကြီးဦးအောင်မင်းကထည့်သွင်းပြောကြားပါတယ်2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်ဦးဝင်းထိန်ကတော့လက်ရှိဆောင်ရွက်နေတာတွေဟာအလော30နိုင်လွန်းတယ်လို့ဝေဖန်ပါတယ်
ငါတော့အမြင်နဲ့ညောင်းကဒီတော့ဘယ်လိုရှိရပုံစံမျိုးသွားနေလဲအခုဒီဘက်ရဲ့တီးပြီးတည့်ရခမာဒီအပြင်ကပြောရဲ transition ပေါ့အဲ့လောက်ခြေရောမှုလို့လို့ဆိုရဲအမှန်အရေးကြီးတဲ့ကိစ္စကသူဆက်မပြတ်ခဲ့တော့ပြီးပြီးတော့ဆွတ်တုံးနေတာမျိုးကိုကျွန်တော်တို့ကဒါ logic လို့အားကြီးတယ်လို့ယူဆတယ်ဒါတစ်ချက်နောက်တစ်ချက်က NCA ပေါ့အဲ့ဒီမှာလည်းထိုးတဲ့အတီးတွေကိုတော့တရားဝင်အဖွဲ့ကြီးတမတ်ပေးပြီးတော့ NCA ကတော့မထိုးတဲ့ပုံစံကိုမင်းကလည်းတိုက်နေတဲ့ကိစ္စမျိုးကဒါမလို့အားကြောင့်ဆက်အဲ့ဒါတော့ခင်ဗျားတို့ထည့်ပြီးတော့စဉ်းစားကြမှာလေကျွန်တော်ပြောခဲ့တယ်
မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကျယ်ပေးဦးလောင်မောင်ရွှေက NCA မှာသတ်မှတ်ထားတဲ့ရဲအတိုင်းဆောင်ရွက်ရတာဖြစ်ကြောင်းနဲ့မူပေါင်းရေးဆွဲရေးကိုလာမယ့်28ရက်နေ့မှာစတင်ဖို့သဘောတူခဲ့ကြောင်းပြောပါတယ
်ဒီနေ့ဆွေးနွေးပွဲအဓိကအမျက်ကလာတော့ NCA တန်းလိုက်အတိုင်းနဲ့အဲဒီဆွေးနွေးပွဲတွေကိုရှင်းလင်းချောက်သာကြားလဲဆွဲကြအောင်နောက်အစိုးရမှလည်းဆက်လက်ပြီးဆောင်ရွက်နိုင်မယ့်အချိန်ကောင်းတွေ့ဖို့ဖော်ပြရည်ကြောင်းသဘောတူတယ်ဆွေးနွေးပွဲဒီနေ့နိုင်ငံရေးဆွေးနွေးပွဲကို NCA တန်းလိုက်ပြန်ဆောင်လို့သဘောတူတယ်။ဒီတော့နိုဝင်ဘာလ28ရက်နေ့ဒီနိုင်ငံစပြီးတော့ဒီ framework ရေးဆွဲဖို့အတွက်အစုတစုစီကရှင်းရောင်းနဲ့24ရက်ပါတဲ့ talking committee ကိုကျွန်တော်တို့အခုသတ်မှတ်နေတယ်။အဲ့ဒါတွေကဒီနေ့ရဲ့အဓိကဟောပေါ့အရေးကြီးတဲ့စုမျက်နှာပါ။
တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ကကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်အုပ်ကာကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကိုရပ်ဆဲဖို့အတွက်အစဉ်တစိုက်ဆွေးနွေးခဲ့ကြောင်းနဲ့လောလောဆယ်မှာရှမ်းတပ်ဖွဲ့နဲ့အစိုးရဆွေးနွေးနေကြောင်းပြောဆိုပါတယ
် NCA ထိုးပြီးတဲ့နောက်မှာဖွဲ့တိုင်းဖွဲ့တိုင်းကတော့အဲ့ဒီကိစ္စကိုလည်းဦးစားပေးဆွေးနွေးပါတယ်အခုလောလောဆယ်ဆိုရင်ဒီလက်မမထိုးသေးတဲ့ဖွဲ့တွေက SSPP ဆိုရင်ကိုယ်စားလှယ်တွေမနေ့ကလည်းဆွေးနွေးတယ်ဒီနေ့လည်းဆက်ရောက်လာပြီးတော့ဆွေးနွေးနေကြတယ်ဗျအဲကြောင့်ဘာသာပြည့်ပြတော့တဖွဲ့ချင်းတဆင့်ချင်းရတာတဖြည်းဖြည်းအမြင့်ချလာမယ်လို့တော့ယုံကြည်ရတာပေါ့။ဘာကြောင့်လဲဆိုတော့ NCA ဆိုတဲ့ဒီစာချုပ်ပေါ်မှာတော့အဖွဲ့အားလုံးကသဘောတူပြီးသားဖြစ်တာ哦။ဒါကြောင့် NCA ကိုစာချုပ်နဲ့အညီလှုပ်လှုပ်တဲ့ကောင်တယ်ပေါ်တဲ့လုပ်ငန်းမှကြတော့တချို့မပါနိုင်သေးတာပဲ။ဒါကြောင့်ကျွန်တော်ထင်တယ်ဒီကောင်တယ်ပေါ်ရင်းနဲ့ဒီအားလုံးလိုက်ပါလိုက်မယ်နဲ့အချိန်တွေတော့ဖန်တီးနိုင်မှာတော့ယူဆတာပေါ့
ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကိုအစိုးရဘက်ကကိုယ်စားလှယ်16ဦးနိုင်ငံရေးပါတီကကိုယ်စားလှယ်15ဦးနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်15ဦးတို့တက်ရောက်ခဲ့ပါတယ်ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့တို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းတွေကိုရပ်ပေါင်း60အတွင်းရေးဆွဲဖို့နဲ့နိုင်ငံရေးဆွေးနွေးပွဲကိုရပ်ပေါင်း90အတွင်းစတင်ဖို့သဘောတူခဲ့တာဖြစ်ပါတယ်